ြုတ်နိုင်ငံအနေနဲ့ပို့ကုန်တဲ့သွင်းကုန်ပို့သွားခဲ့တဲ့အတွက်ဖေဖော်ဝါရီလအတွင်းကုန်သွယ်ရေးလုံငွေအကြီးအကျယ်ပြခဲ့တယ်လို့အာနာဘိုင်နေကစနေနေ့မှာပြောပါတယ်။ဒါဟာဆယ်စုနှစ်တစ်ခုအတွင်းမှာအကြီးဆုံးလုံငွေပြမှုလည်းဖြစ်ပါတယ်။အကောက်ခွန်ဌာနရဲ့စဉ်းစားရတဲ့အရဖေဖော်ဝါရီလအတွင်းပို့ကုန်ပမာဏဟာ114 ဘီလီယံကျော်ရှိခဲ့ပေမဲ့သွင်းကုန်ပမာဏဟာဒေါ်လာ150 ဘီလီယံနီးပါးရှိခဲ့တယ်လို့ဆိုပါတယ်။ဒေါ်လာ38 ဘီလီယံကျော်လုံငွေပြမှုဟာ1990တည်းကတည်းကပထမဆုံးအကြိမ်ဖြစ်တာဖြစ်ပြီးလစဉ်ဒေါ်လာဘီလီယံအတော်များများပုံငွေပြခဲ့ရာကနေရှာရှာပါပါအခုလိုလုံငွေပြလာတာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့ဥရောပတိုက်တွင်းကယူရိုငွေကြေးအသုံးပြုတဲ့နိုင်ငံတွေမှာကျွေးမီပြဿနာတွေနဲ့ရင်ဆိုင်နေရတာနဲ့အမေရိကန်စီးပွားရေးပြန်လည်နယ်လန်ထူဖို့နှေးကွေးနေသေးတာတွေကတရုတ်နိုင်ငံအတွက်အခုလိုကုန်သွယ်ရေးလုံငွေပြဖို့ဖြစ်ပေါ်လာစေတဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လေ့လာသုံးသပ်သူတွေကပြောဆိုနေကြပါတယ်